နျူကလ িয়ার လက်နက်ထုတ်လုပ်မဲ့ရည်ရွယ်ချက်တွေနဲ့ကမ္ဘာကိုချိမ့်ချောက်အန္တရာယ်ပြုနေသူအတိုက်ခံလုပ်တဲ့တိုင်းသူပြည်သားတွေပေါ်မှာလဲထောင်သွင်းအကျဉ်းချခွဲခြားဆက်ဆံခြင်းဖြင့်နှိပ်ကွတ်တသူလို့ကြော်ကြားတဲ့မြောက်ကိုရီးယားနိုင်ငံရဲ့ခေါင်းဆောင်ကင်ဂျုံအီဒီဇင်ဘာ18ရက်နေ့စနေနေ့ကကွယ်လွန်သွားခဲ့ပါပြီ။အသက်69နှစ်အရွယ်ရှိတဲ့ကင်ဂျုံအီဟာစီမံကိန်းတစ်ခုအတွက်ယထာစီခရီးသွားရင်းရုတ်တရက်နှလုံးခုန်ရက်ပြီးသေဆုံးသွားတာပါ။သူ့ကိုအာနာရှင်တဦးအဖြစ်ပြည်ပနိုင်ငံတွေကမြင်နေကြပြီမဲ့ကင်ဂျုံအီဟာသူ့ဖခင်ကင်မီဆွန်းလိုပဲသူ့တိုင်းပြည်မှာတော့အင်မတန်ကြီးမြတ်တဲ့မြို့ချစ်ခေါင်းဆောင်ကြီးအဖြစ်ဂုဏ်တင်ခံထားရသူဖြစ်ပါတယ်။သူကွယ်လွန်သွားတဲ့အကြောင်းကိုဒီဇင်ဘာ19ရက်နိုင်ငံပိုင်ရုပ်မြင်သံကြားသတင်းမှာကြေညာသွားပြီးတဲ့နောက်တန်းနဲ့ချီတဲ့မြောက်ကိုရီးယားနိုင်ငံသားတွေယူကျုံမရငိုကြွေးနေတဲ့ပုံကိုထုတ်လင်းပြသခဲ့ပါတယ်။အခုလိုမြောက်ကိုရီးယားပြည်သူတွေကသူတို့ရဲ့ခေါင်းဆောင်တွေပေါ်ဂုဏ်တင်ဆန်ထားတဲ့အခြေအနေတွေနဲ့ပတ်သက်ပြီး1985ခုနှစ်တွေလောက်ကမြောက်ကိုရီးယားဆိုင်ရာမြန်မာတမ်မတ်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့သူသခင်ချန်ထွန်းကအခုလိုပြောပြပါဗျ
။ကင်မီဆွန်းရဲ့ရောက်တိုင်ကြီးကဟိုမှာပြီးနှစ်ရလောက်မြင့်နေတာကြီးရှိတယ်အဲ့ဒီမှာပြောရမှာအဲ့ဒါအဲ့ဒီမှာဟိုတမ်မတ်ကြီးတယောက်ကပြောတာဒီထက်မှာတဲ့ free on 200လောက်ထည့်ပြီးတော့လာလုတ်ထားတာအဲ့အဲ့လိုပြောတာအဲသူတို့ချစ်ကြတယ်ဆိုတော့သူတို့ကလည်းငွေကလေးကတင်တတ်တာကိုចောင်းသားတွေចောင်းသားလေးတွေကဒါအကုန်လုံးကိုအဲဒါခေါင်းဆောင်ကြီးအနေနဲ့ဒီဥတည်သူပုံပါတဲ့ကင်မီဆွန်းပုံပါတဲ့ဆိုင်ရွက်ကိုလေးကောင်တိမ်မန်ချိုးအောင်ဒီတိုင်းပြအောင်ဒီလိုခိုင်ခိုင်းတာဟိုရိုက်သွန်းတာဒါတွေကိုကလေးတွေကစားပြီးအကုန်လုံးလူကြီးတွေကပါအဲ့လိုဖြစ်နေကြတာခန္ဓာတွေပါတယ်ဟိုတိတ်ကြီးကျယ်တာပဲဒါတခါတွေ့ခွင့်ရပါတယ်တူဝင်ရတော့အဲ့မှာဟိုနိုင်ဝက်လောက်ပေါ့အဲ့ဒါ तू ကဟိုဟွာနဲ့မနေဘူးမြို့မနေဘဲနဲ့အဲ့ဒီမြို့နဲ့မိုင်40 50လမ်းနဲ့နေရမှာတောင်သူတောင်ကြားထဲမှာကူထဲမှာတဘောမျိုးအဲ့ဒီမှာသူတို့ကဟဲလီကော်ပတာနဲ့လိုက်ပို့တယ်အဲ့ဒီထောင်အဲ့ဒီထောင်အဲ့ဒီကနေဘော်ရကန်နဲ့သူတို့ကဒီကင်စင်နေတဲ့နေရာကိုအဲ့တောင်ညွန်းတောင်ကြားထဲမှောင်းပြီးတော့အဲ့ဒါပို့တာတိတ်ပြီးတော့ဟိုသူအသက်ဟိုအန်ဒရီယန်တူရဲ့အန်ဒရီယာကာကိုရဲ့တဘောမျိုးနဲ့သူတို့ကအဲ့လိုနေခဲ့တာအမေရိကန်တို့ဘာလို့လာပုံကျဲသူ့မထီအောင်ဂျန်နဲ့လူတွေထီရင်ဒီပေါ့သူ့မထီအောင်တောင်ကျုံတောင်ကြားထဲမှာအဲလိုင်ကူနဲ့တဘောမျိုးအဲ့လိုမျိုးနေရတာနေတာတွေ့ရတာဘာလို့အဲ့ဒီလိုသွားသူ့တွေ့တော့အဲ့လိုတွေ့ရတာတောင်ကြားထဲမှာခူထဲမှာလူတဘောမျိုးပေါ့လေတရားစီအတအားတွေရောဘာတွေရောအကုန်လုံးလွတ်ထားတာပ
ါမြောက်ကိုရီးယားခေါင်းဆောင်ကွယ်လွန်သွားပြီဆိုတဲ့သတင်းကြောင့်ချက်ချင်းပဲပတ်ဝန်းကျင်နိုင်ငံတွေမှာစိုးရိမ်ပူပန်မှုတွေရှိလာပါတယ်တောင်ကိုရီးယားနိုင်ငံကသူ့ရဲ့စစ်တပ်ကိုတန့်လန့်ထားလိုက်ပြီးသမရလီမြောင်ဘက်ကနိုင်ငံတော်လုံခြုံရေးကောင်စီကိုအရေးပေါ်ခေါ်ယူခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံတွင်းမှာလေကြောင်းကင်းလှည့်တာတွေပိုတိုးချထားသလို CIA မဟာမိတ်ဖြစ်တဲ့အမေရိကန်နိုင်ငံစီကလည်းလုံခြုံရေးအတွက်အကူအညီတွေတောင်းခံခဲ့ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံပူးပေါင်းပြီးအခြေအနေတွေကိုအနီးကပ်စောင့်ကြည့်လေ့လာဖို့လည်းသဘောတူခဲ့ကြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကွယ်လွန်သွားတဲ့သတင်းနဲ့ပတ်သက်ပြီးတောင်ကိုရီးယားအစိုးရနဲ့ပြည်သူတွေရဲ့တုံ့ပြန်ချက်ကိုတောင်ကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့ကိုစုံမှုအောင်ကအခုလိုပြောပြပါဗျ။
အခုချိန်မှာရုတ်တရက်ကြီးသေဆုံးသွားတာဖြစ်တဲ့အတွက်သူတို့နဲ့အဟောတယ်ပေါ့နော်။အဟောတယ်ပြင်ကိုရီးယားနိုင်ငံသမရကလည်းအမေရိကန်သမရကိုဖုံးဆက်သွယ်ပြီးတော့သူတို့အပြန်လာဆွေးနွေးကြတယ်။ဘာလုပ်မယ်ဘာခိုင်မယ်ဆိုတဲ့အကြောင်းတော့ဆွေးနွေးတဲ့ဆိုတဲ့ဇင်းတော့သူတို့ထောက်ပြနေတယ်ခင်ဗျာ။ကိုရီးယားဘက်ကလူတွေကလည်းသူတို့အနေနဲ့စစ်ဖြစ်မှာတော့သူတို့စိုးရိမ်မှုမရှိဘူးပေါ့နော်။ဘာဖြစ်လဲဆိုတော့သူဘက်မှာကအမေရိကန်တို့ UN တို့ရှိတာဖြစ်တဲ့အတွက်ကိုစစ်ဖြစ်မှာဦးတော့သူတို့မစိုးရိမ်ဘူးပေါ့ဒါပေမဲ့ရှေ့လျှောက်ဘယ်လိုဖြစ်မယ်ဆိုတာဟောတော့သူတို့အခုအချိန်မှာအကုန်လုံးစိတ်ဝင်စားနေကြတယ်ဘယ်တော့ကိုရီးယားလူမျိုးတွေအားလုံးက
မြောက်ကိုရီးယားနိုင်ငံနဲ့တန်တမန်ဆက်ဆံရေးလုံးဝမရှိတဲ့ဂျပန်နိုင်ငံကလည်းအရေးပေါ်အစည်းအဝေးခေါ်ယူပြီးဖြစ်လာနိုင်တဲ့အခြေအနေတွေအတွက်လုံခြုံရေးအသင့်ပြင်ခိုင်းထားပါတယ်မြောက်ကိုရီးယားရဲ့မဟာမိတ်လည်းဖြစ်အဓိကကုန်သွယ်နိုင်ငံတစ်ခုလည်းဖြစ်တဲ့တရုတ်နိုင်ငံကကင်ဂျုံအီကွယ်လွန်သွားတာနဲ့ပတ်သက်ပြီးတုံ့လောက်မိပါကြောင်းနဲ့မြောက်ကိုရီးယားပြည်သူတွေအတွက်လည်းဝမ်းနည်းကြေကွဲရပါကြောင်းတရုတ်ဆိုရဆင်ဟွာသတင်းဌာနကဆိုပါတယ်ကင်ဂျုံအီဟာတောင်ကိုရီးယားသမ္မတကိုလှုပ်ကြံခဲ့သူတယောက်အနေနဲ့နာမည်ကျော်ကြားခဲ့သူလည်းဖြစ်ပါတယ်1983ခုနှစ်ကရန်ကုန်မြို့ကိုတောင်ကိုရီးယားသမ္မတချွန်ဒူးဝမ်လာရောက်ခဲ့စဉ်ကမြောက်ကိုရီးယားတရှိုးတွေကိုဆင်လွတ်ပြီးဘုံခွဲလှုပ်ကြံခိုင်းခဲ့သူဖြစ်ပါတယ်အဲ့ဒီထဲကမြန်မာနဲ့မြောက်ကိုရီးယားနှစ်နိုင်ငံတန်တမန်ဆက်ဆံရေးပြတ်တောက်သွားခဲ့ရကပြီးခဲ့တဲ့နှစ်တွေမှာမြန်မာနဲ့မြောက်ကိုရီးယားနှစ်နိုင်ငံတန်တမန်ဆက်သွယ်ရေးပြန်ဆလာခဲ့ပါတယ်။အဲဒီနောက်မြန်မာနဲ့မြောက်ကိုရီးယားနိုင်ငံတို့နျူကလ িয়ার ကိစ္စနဲ့တခြားအစ်မြင့်လက်နက်ကိရိယာတွေအယောင်ဝယ်တွေထုတ်လုပ်မှုတွေနဲ့ဆက်ဆက်နေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာခဲ့ပါတယ်။ကင်ဂျုံအီကွယ်လွန်သွားပြီးနောက်အသက်တက်လာမဲ့မြောက်ကိုရီးယားခေါင်းဆောင်လက်ထက်မှာမ မြန်မာနဲ့ဆက်ဆံရေးအလားအလာဘယ်လိုရှိပါသလဲဆိုတာနဲ့ပတ်သက်ပြီးစီးရင်နိုင်ငံရေးလည်လာသူဦးထေအောင်ကအခုလိုတုံ့သက်ပါတယ
်ဒီ1988ခုနှစ်ပေါ့နော်ဒီအာဏာသိမ်းတဲ့အချိန်ကစပြီးတော့ဒီအနောက်နိုင်ငံတွေကနေပြီးတော့သူ့ပေါ်မှာရေးယူပိတ်ဆို့မှုတွေလုပ်ခဲ့တယ်အလားတူပဲဒီလက်နက်တင်ပို့မှုတွေကိုလည်းပဲပိတ်ဆို့ရေးယူတာတွေလုပ်ခဲ့တယ်အဲဒါကြောင့်ဒီနာဗာနာဝတာဆီအစိုးရအနေနဲ့ပေါ့လေရွေးရလမ်းမရှိတဲ့အတွက်ကြောင့်ဒီမြောက်ကိုရီးယားလိုနိုင်ငံမျိုးတရုတ်လိုနိုင်ငံမျိုးနောက်ပြီးတော့ကျွန်တော်တို့ဒီရုရှားလိုနိုင်ငံမျိုးတွေနဲ့အဲသူကဆက်ဆံခဲ့ရတယ်အဲ့နိုင်ငံတွေကနေပြီးတော့ဒီဆီလက်နဲ့ပစ္စည်းတွေနဲ့နှီးပညာကူညီတွေသူရယူခဲ့ရတဲ့အနေအထားရှိတယ်ဒီဟီလာရီကလင်တန်ဗမာပြည်လာတော့ကလည်းပဲသူကရွှေမန်းကအဲတွေ့ဆုံပြီးတော့သူဂရီကိုတွေပေးခဲ့တဲ့နေရာမှာဒီမြောက်ကိုရီးယားနိုင်ငံနဲ့ပေါ့နော်ဆက်ဆံရေးကိုအဲသူတို့အနေနဲ့ပြန်ပြီးတော့ဆင်းရဲလင်းလင်းဖြစ်အောင်လုပ်ဖို့နော်ကလင်တန်ကတတိပေးခဲ့တာရှိတယ်ဒါအိုလည်းပဲရွှေမန်းကနေပြီးတော့ရဲ့သူဂရီကိုတည်ပြီးခဲ့တယ်လို့အဲသူကိုယ်တိုင်ကထုတ်ပြောခဲ့တာရှိတယ်။အဲ့ဒီခါကျတော့ဒီအနောက်နိုင်ငံတွေအနေနဲ့ပေါ့ဒီဗမာနိုင်ငံပေါ်မှာအဲပိတ်ဆို့ရေးယူထားတာတွေနောက်ပြီးတော့ဒီစစ်လက်နဲ့ပစ္စည်းတင်ပို့မှုပိတ်ဆို့ထားတာတွေကိုအဲဆော့ပေးမယ်ဆိုရင်တော့ဗမာစိုးရအနေနဲ့ဒီမြောက်ကိုရီးယားလိုနိုင်ငံမျိုးနဲ့ပေါ့လေဆက်ပြီးတော့ဆက်ဆံတရားပိတ်ပြီးတော့အကြောင်းတော့ရှိမှာမဟုတ်ဘူးလို့ကျွန်တော်ကထင်တယ်။အဲ့ဒါကြောင့်အခုအဲမြောက်ကိုရီးယားကောင်းဆောင်သေသွားပြီးတော့သူ့နေရာကိုအဲတောက်တူတာဆက်ဆံရင်လည်းပဲသခင်ကြီးလည်းပဲပေါ့နော်ဒီမနိုင်ငံအနေနဲ့ဒီနောက်ကိုရီးယားပေါ်မှာဆက်ပြီးတော့မိကိုအားကိုးနေစရာမလိုတော့ဘူးဒီနောက်ကိုရီးယားကနေပြီးတော့ခုနလိုပေါ့လေကုလသမဂ္ဂပိတ်ဆို့အရေးယူထားတဲ့ဒီစစ်လက်နက်ပစ္စည်းတွေနဲ့နှီးပညာတွေရယူဖို့မလိုတော့ဘူးလို့ကျွန်တော်ထင်ပါတယ
်မြောက်ကိုရီးယားနိုင်ငံဟာကွန်မြူနစ်နိုင်ငံတစ်ခုဖြစ်ပြီးတားဆင်မျိုးဆက်အာဏာစက်ခံတဲ့စနစ်ကိုကျင့်သုံးနေတဲ့နိုင်ငံဖြစ်ပါတယ်ကင်ဂျုံအီးဟာ1994ခုနှစ်ကကွယ်လွန်သွားတဲ့ဖခင်ဖြစ်သူကင်မီဆွန်ရဲ့အာဏာကိုဆက်ခံခဲ့သူဖြစ်ပြီးသူ့ရဲ့အရာအရာကိုလည်းတားငယ်ဆုံးဖြစ်သူကင်ဂျုံအန်းကဆက်ခံဖို့ပြီးခဲ့တဲ့2010စက်တင်ဘာလထဲကကြေညာထားပြီးဖြစ်ပါရဲ့ရှင်